ုက္ခသစ္စာအရာလောကီစိတ်81ပါးလောဒရာစိတ်တွေမရဘူးလောဘကျင်သောစေတသိက်51ပါးယုတ်28ပါးအဲ့ဒါဒုက္ခသစ္စာအရာပေါ့ပဲအဲ့ဒါအရာဒီကိုခန္ဓာဖွင့်ရင်ခန္ဓာ5ပါးဖြစ်သွားတာပဲဒါကြောင့်ခန္ဓာဟာဒုက္ခသစ္စာလို့မှတ်လူဘဝလူခန္ဓာနတ်ဘဝနတ်ခန္ဓာပြန်မဘဝပြန်မခန္ဓာအဘယ်ဘဝအဘယ်ခန္ဓာဘယ်ခန္ဓာရရဘာသစ္စာအဲ့လိုသိရတယ်ပန်းပိုင်နိုင်တယ်ဒါနဲ့အခြေခံစပြောပြနောက်သမုဒယသစ္စာရကြတော့လောဘစိတ်တိတ်ကောက်ဒါပဒါနာနီးပေါ့အပဒါနာနီးရဖြစ်တော့လောဘဒေါသမောဟမာနတတိဝိသိကိစ္စဌိနာဥဒ္ဒေသအာရိတကအနုတ္တပဆိုတဲ့ကိလေသာ10ပါးလုံးပေါ့သမုဒယသစ္စာနိရောဓသစ္စာအရာနိဗ္ဗာန်နိဗ္ဗာန်ကိုကောက်နိဗ္ဗာန်တော့နောက်ရက်တည်းကြအကျယ်လာလိမ့်မှာပေါ့မဂ္ဂသစ္စာကမဂ္ဂင်တရားကို7ပါးသမ္မာဒိဋ္ဌိမှန်စွာသိခြင်းနဲ့ပညာစတတိမဉ္ဇဏ်ပြောပြခဲ့။တမ္မာသင်္ကပ္ပမှန်စွာကျင့်စီခြင်းဝိတ္တစတတိအဲ့ဒီနှစ်ပါးကိုပညာမဲ့ခင်ပညာသာသနာလို့မှတ်။အဘိဓမ္မာပိဋကတ်အနှစ်ချုပ်ဟာဒီပညာပဲ။နောက်တမ္မာဝါစာတမ္မာကမ္မတ္တတမ္မာဇီဝတမ္မာဝါစာကောင်းစွာပြောခြင်းမှန်စွာပြောခြင်းပေါ့။ဒါဆိုမှန်မှန်သောပြောခြင်းဟာ၄မျိုးလို့မနေ့ကရှင်းပြမှုတာဝါဒလင်ပြောတာဟာဒါမကောင်းတာပေါ့မိစ္ဆာဝါစာလို့ဆိုတာပေါ့မိဒုနာဝါစာဂုံးတိုက်ပြောတဲ့အောင်မတည့်အောင်ဘဒုတာဝါစာယုံရင်တဲ့စကားကြမ်းတဲ့စကားပြောတယ်တန်ဖတ်ဗလာပအပြင်းအပြင်းဘာမှအကျိုးမရှိတဲ့စကားပြောတယ်အဲ့ဒီ၄မျိုးကရှောင်ကျင်တာဟာတမ္မာဝါစာအဲယောဂီတို့ကအခုမညာဘုညာရကျင်နေဆိုရင်မှတ်တာအဲ့ဒီလိန်ပြောတဲ့စကားတွေမပြောပါဘူးဂုံးတိုက်တဲ့စကားတွေမပြောပါဘူးဒီတွေပညာရှိတွေရဲ့နားမှာမခံတာတဲ့ကြမ်းတမ်းနဲ့ယုံရင်တဲ့စကားတွေမပြောပါဘူးတန်ဖတ်ဗလာပအပြင်းအပြင်းဘာမှအကျိုးမရှိတဲ့မင်းသားကြောင့်မင်းသမီးကြောင့်လောကီကြောင့်တွေမပြောပါဘူးပြောရင်ဓမ္မဝါစာမဲ့ခင်မရှိတော့သမ္မာကမ္မန္တမှန်သောအမှုပေါ့မှန်သောပြုလုပ်ခြင်းပေါ့မှန်သောပြုလုပ်ခြင်းဆိုတာဘာလဲဆိုတော့မှန်သောပြုလုပ်ခြင်းရဲ့ဆန့်ကျင်ဘက်မှန်သောပြုလုပ်ခြင်းကပါဏတိပါဒတုတ္တတအာဒိဏနာသူများဥစ္စာခိုးတယ်ကာမိတ္တမိစ္ဆာသာတာသူများမရလင်းနေပြင်းမာတယ်အဲ့ဒါမကောင်းတဲ့မှန်တဲ့အမှုအဲ့ရနေရှောင်ခြင်းရသမ္မာအာဇီဝကောင်းသောအသက်မွေးမှုအဲ့ဒီကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမှရှောင်ကျင်ပြီးတော့ကောင်းကောင်းမွန်မွန်အတ္တဝိဝါကြောင့်ပြုတဲ့ဟာတမ္မာအာဇီဝမဲ့ခင်အတ္တမဝါယမကောင်းစွာအာထုတ်ခြင်းမှန်စွာအာထုတ်ခြင်းဝိရိယစိတ္တိတမ္မာတတိကောင်းစွာအမှတ်ရခြင်းတမ္မာတမာတိကောင်းစွာပြီးကြည့်ခြင်းလို့မဲ့ခင်ဘယ်နှပါးလို့၈ပါးအဲ့ဒါမဂ္ဂသစ္စာဒါမှယောဂီတို့ဦးဇင်းတို့တရားကိုရှုမှတ်ပြီးဆိုရင်ဒီလမဲ့ခင်သုံးပါးမှတစ်ပါးကျန်ယဉ္ညာမဲ့ခင်နဲ့တမာရိမဲ့ခင်တစ်ခါတည်းပါတယ်လို့မှတ်လိုက်တမာဒိဋ္ဌိနဲ့တမာသင်္ကပ္ပကိုပညာမဲ့ခင်လို့မှတ်ပညာဦးစီးတမာဝါစာတမာကမ္မန္တတမာအစည်းဝါသုံးပါးကိုသီလမဲ့ခင်လို့မှတ်တမာဝါယမတမာတတိတမာတိသုံးပါးကိုတမာတိမဲ့ခင်လို့မှတ်အမကိစ္စပါဟာတာလီလသမารိပညာ၃ပါးပဲခန္ဓာကပညာမဲ့ခင်အရာအဘိဓမ္မာပိဋကတ်အဘိဓမ္မာပိဋကတ်အနှစ်ချုပ်ဟာပညာမဲ့ခင်ပညာဝိနည်းပိဋကတ်အနှစ်ချုပ်ဟာသီလအဲဒါသီလမဲ့ခင်ရောဝိနည်းဝိနည်းပိဋကတ်ကိုယူအတမารိမဲ့ခင်အရာသုတ်တန္တပိဋကတ်မဲ့ခင်၈ပါးထဲမှာပိဋကတ်၃ပုံတစ်ခါတည်းပါသွားတယ်ဣတိကတောဘုအနှစ်ချုပ်ပါမဂ်ခင်၈ပါးပေါ့ဒါကမင်းညာကမိုးရီစူးညံနေယောဂီတို့မသိမှဆိုလို့အစင်းမြင်လာတဲ့အခါတော့ဒီအခြေခံတွေကမသိရင်မဖြစ်ဘူးပေါ့ အရာတိပိတော်တကအဲ့ဒီသစ္စာ၄ပါးရဲ့ကိစ္စသစ္စာ၄ပါးဘယ်သစ္စာကဘာလို့တတ်တယ်လဲဘာလို့လောရမှာလဲဆိုရင်တဲ့ဒုက္ခသစ္စာကပရိညာတ္တပကိစ္စသိရမတရားလို့မှတ်ဒုက္ခသစ္စာဘာလို့ရမတရားမှတ်မှတ်မှတ်အရေးကြီးလို့မို့ဝိပဿနာလောကမှာဒုက္ခသစ္စာသမုဒယသစ္စာတအားမှားလို့ပြီးတော့ပြောပြသမုဒယသစ္စာရဲ့ကိစ္စကပဟာတ္တပကိစ္စပယ်တတ်ရမတရားမှတ်တာဝိပဿနာရှုပွားတယ်ဆိုတာတဏှာကိုတတ်နေတာဘာလို့တတ်တဏှာကိုတတ်တာခုခေတ်ကတဏှာမတတ်ဘူးဝေဒနာလိုက်တတ်ဘာလိုက်တတ်မှားတယ်အဲ့ဒါဝိပဿနာရေးတာ10ခုဆို10ခုလောက်ဟာအဲ့ဒီအမှားကြီးတန်လုံနေတာယောဒီယောထိုင်ပြီဆိုရင်ထိုင်နာလည်းမပြင်းနဲ့အဲ့ဒီနာတိုင်းပြောင်းအောင်ထိုင်မထိုင်ခိုင်းဘူးလားထိုင်ခိုင်းနေအဲ့ဒီနာတာကိုပယ်တတ်ခိုင်းနေနာရဟဒုက္ခဝေဒနာနာရပါယောဂီတို့သူများမိန်ပြောတာအခြေခံစာရှင်းပြအဲ့တော့အဲ့ဒီဒုက္ခဝေဒနာကိုသစ္စာ၄ပါးတည်းထည့်ရအောင်ဘယ်ထည့်ပါမလဲလို့စောစောကဒုက္ခသစ္စာဖွဲ့တော့ကြတော့လောကီစိတ်81ပါးလောဘခြင်းနဲ့စိတ်တိတ်51ယောထဝီကလောဘကတော့သမုဒယသစ္စာပေါ့သမုဒယသစ္စာအရာလောဘစိတ်တိတ်တလုံးပဲဒီမှာအဓိကထားောက်ထားအဲ့တော့ဒုက္ခဝေဒနာဆိုတာမှတ်လိုက်ခံစားတဲ့သဘောဝေဒနာစိတ်တိတ်ပဲဒါကြောင့်လောဘခြင်းနဲ့စိတ်တိတ်51ပါးထဲမှာဝေဒနာစိတ်တိတ်မပါဘူးလားဒါဆိုယောဂီတို့ကိုယ်တိုင်ဖြေစမ်းဆင်းရဲတဲ့ဒုက္ခဝေဒနာဟာသမုဒယသစ္စာလားဒုက္ခသစ္စာအဲအဲ့လိုပမ်းပန်းနေပြရတယ်သူပြောလို့ပြောမဟုတ်ဘူးတကယ်သိရဒါဆိုပြန်ဖြေဒုက္ခဝေဒနာဟာခံစားတဲ့ဒုက္ခဝေဒနာဟာဒုက္ခသစ္စာဆိုတော့ဒီဒုက္ခဟာပယ်ရမယ်တရားလားသိရမယ်တရားကဲကြည်စမ်းရိတ်တာ10ခုမှာ10ခုလောက်ကအဲ့ဒါပယ်ခိုင်းနေတာကိုအောင်လိုက်ဘယ်လိုမှမကုန်မှတ်တာနောက်ဆုံးကြာကြာထိုင်တော့မချိမစက်ထိုင်တော့ဟိုဝေဒနာတော့မကုန်ပါဘူးခန္ဓာရင်ရှိသွားတယ်ဥမာပေးမယ်ဥစဉ်အခုတော့ဥစဉ်ရဲ့ဥပ္ပဒေဆရာပြန်တော်မူသွားရှာဥစဉ်ကဥပ္ပဒေဆရာဒါအရိုက်ကျန်းတယ်ဟိုနည်းနည်းလေးမှားတဲ့ခါတဲ့ခေါင်းကိုလေအဲ့လိုလက်သီးနဲ့ထိုးတာဟိုဥစဉ်တို့အဲ့မှာ၄ဝဝတ်ခဲ့တယ်ဒီနေ့ဟို၄ချိန်လောက်ခေါင်းအထိုးခံတယ်ကြတော့ယောဂုတို့ရင်မနာတော့ကြတော့ဘာဖြစ်ပါမနာတော့နေတဲ့အထိုးခံနေရတာထုံသွားတာပေါ့နော်ဒါကြတော့ယောဂီများကြီးမနာပဲတော့နေပါမလားမနေပါဘူးခန္ဓာရှိသွားတယ်ကြဲတယ်လို့ထုံတော့ကြအောင်ပေါ့နော်ဟိုတိတ်မခယူးမဆိုင်တော့အခုလက်ဒီတိုင်းမှာတားနေဖိထိုင်မှများတဲ့အခါကြတော့အဲ့ဒီဝေဒနာယောဂုတို့ခန္ဓာရှိသွားတာပေါ့အဲ့ဒါကိုဆရာတွေကအဲ့ဒါဝေဒနာကုန်တယ်ကြည်စမ်းဘာကုန်တယ်ယုတ်လို့ဝေဒနာကုံကောင်းရဲ့လားဘယ်ကုံမအောင်ရမ်းတာလဲဝေဒနာရှိတယ်ဖះလည်းရှိတယ်မကုံအောင်ဝေဒနာဟာမမြဲဘူးလို့သိုံသိရမှာယုတ်လို့ဒါဟာနည်းနည်းတော့အမှားမဟုတ်ဘူးတော့တအားမှနေကြတယ်မှားတော့ယောဂီတွေပင်မန်းတာပေါ့ဆင်းရဲတာပေါ့နောက်တချို့တရားမထိုင်ရတော့ကြောက်ပြေးသွားဟာဒါတရားအမှားနဲ့တော့တွေ့ဘူးဩဒါဆိုရင်ဒုက္ခဝေဒနာဟာမမြဲတဲ့တရားလို့သိုံသိရမှာပဲဒါပဲပြင်းဒုက္ခဝေဒနာလည်းမမြဲတဲ့တရားပဲဒုက္ခဝေဒနာရောမမြဲတဲ့တရားပဲမမြဲတဲ့တရားပဲဥပ္ပကဝေဒနာရောမမြဲတဲ့တရားပဲမမြဲတဲ့တရားအဲ့ဒီဝေဒနာသုံးမျိုးလုံးကိုပယ်ရမှာလားမမြဲလို့သိရမှာတော်ပြီဒါပဲဖြစ်ရ